ဒီဟဘတူဟာဟကန်အကန်ဇာရာဟာကနာမျိုးတောင်ဘက်မှာထောက်ခံသူတွေကိုအခုတနင်္ဂနွေမှာမိခုံပြောကြားခဲ့ပါတယ်တာလီဘန်အဖွဲ့က2006ခုနှစ်ကအာဏာရယူခဲ့ပြီးကြတဲ့ကသူ့ရဲ့ပထမဦးဆုံးလူရှေ့ထွက်မိခုံပြောတာလည်းဖြစ်ပါတယ်အကမ်ဇာရာအနေနဲ့2016ခုနှစ်ကအစ္စလာမ်လှုပ်ရှားမှုရဲ့ဘာသာရေးကြီးကဲဖြစ်ခဲ့ပေမဲ့လည်းဩဂုတ်လတာလီဘန်တို့အာဖဂန်မှာအာဏာရပြီးတဲ့တိုင်အောင်တတိယနေထိုင်တဲ့ခေါင်းဆောင်တူဖြစ်ပါတယ်အာဖဂန်စိုးရွားတဲ့တဲမှာသူ့ရဲ့တူတိတ်နေထိုင်မှုပေါ်မှာသူတည်ဆုံသွားပြီလို့တော့ထင်မှတ်ချက်ပေးမှုတွေရှိခဲ့ပါတယ်သူ့ရဲ့ရဲရင်တဲ့စစ်သည်တွေနောက်လိုက်တွေကိုမိခုံပြောဖို့အတွက်ဒါရဲအလုံဟကမာကိုသွားမယ်လို့တာလီဘန်အရာရှိတွေကပြီးခဲ့တဲ့စနေနေ့ကပြောခဲ့ပါတယ်။ဒီပွဲအတွက်လုံခြုံရေးတင်းကျပ်ထားပြီးဓာတ်ပုံဗီဒီယိုရိုက်ကူးတာတွေကိုလည်းကန့်သတ်ထားပါတယ်။သူရဲ့7မိနစ်စာမိခွန်အန်တန်ဖိုင်ကိုတာလီဘန်လူမှုမီဒီယာတွေမှာဖျက်ဝေထားပါတယ်။သူမိခွန်ဟာနိုင်ငံရေးဖွဲ့စည်းရေးပေါ်မှာပြောဆိုထားတာမျိုးမရှိပေမဲ့တာလီဘန်ခေါင်းဆောင်မှုတွေဘုရားသခင်ရဲ့ကောင်းချီးပေးမှုကိုပေါ်ထုတ်တာပါတယ်။အကန်ဟတ်ဇဒါကိုစီရေးကောင်းဆောင်မှုတဲ့ဘာသာရေးရဦးဆောင်မှုရွေးချယ်တာလို့အတော်များများကယူဆကြတာပါအခုကြေညာချက်အရသူ့အနေနဲ့အစိုးရတည်တယ်မှာအထူးကနေရာကပုံရိုးပွဲရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ